မင်္ဂလာပါရှင် RFA တောတက်ရှင်ပေးစာပြန်စာကဏ္ဍကနှုတ်ခွန်းဆက်ပါတယ်ဒီစီစဉ်ကနေမြန်မာပြည်အနေနဲ့ရရက်ကရင်ဖွင့်တဲ့တွေကိုတင်ပြနေရမှာဒီတစ်ပတ်တော့တနင်္သာရီတိုင်းကရင်ဖွင့်လာတာကိုအရင်ကြားကြရမှာပါကျွန်းစုမြို့နယ်ကဒေသခံတဦးကသူတို့မြို့အတွင်းကလမ်းတွေပျက်စီးယိုယွင်းနေတာတွေကြောင့်ဒေသခံတွေသွားရေးလာရေးအခက်အခဲဖြစ်နေရတယ်လို့ကျန်းမာရေးနဲ့ပတ်သက်ပြီးလည်းစိတ်ကူးသားဖို့အခက်အခဲဖြစ်နေရတဲ့အကြောင်းကိုရှင်းပြလာတာနှာစင်ကြည့်ပါရှင်
။ဒီနေ့နိုင်တိုင်းဒေသကြီးကျွန်းစုမြို့နယ်ကော်သာယာအုပ်စုတောင်ကုန်းကျေးရွာနဲ့မဲရော်အုပ်စုတင်ကူးကျေးရွာတို့တွင်2015ခုဘာလာရေးနှစ်မှာပေါင်းလုပ်ထားတဲ့လမ်းဟာ5မိုင်လောက်ရှိတာကိုသူတို့က9မိုင်ကျော်ကျော်လောက်ပဲဖောက်ရသေးတယ်။တမိုင်ကျော်လောက်ကြာနေခဲ့တဲ့ဟာမှာတောင်တွေကပေါ့ဗျာချိုးများနေတဲ့ဆိုတော့ပြီးအောင်မလုပ်ခဲ့ဘူးကြာလာရှောင်းမေးဆိုလို့ရှိရင်လဲတော့2နာရီခွဲ3နာရီလောက်ရှောင်းနေရတယ်အကြီးကနောက်နေ့ပြန်ကြပြီးတော့အခက်အခဲဖြစ်နေတယ်ကျမကြီးနဲ့ပတ်သက်ပြီးတော့လည်းခေုံချေးသားနေရတယ်အလံဝေးတယ်ဘိုးသားဘိုးကြောင့်ရှောင်းဖို့ပါဗျာမိုးလေ9နာရီကနေရှောင်းလို့ရှိရင်17နာရီလောက်မှရောက်တယ်ဆိုတော့ဆရာမတွေကလည်းဒီကျမကြီးနဲ့ပတ်သက်ပြီးသေတို့သွားဖို့ကလည်းမလိုက်တာများတယ်မတည်တယ်မဲ့နဲ့တည်ရတဲ့လူတွေကလည်းတော်တော်လေးကိုများနေတယ်ခင်ဗျာဒီလိုရှိတာကြတော့ဗိတ်တက်မှပဲရမယ်ခင်ဗျာဒီမှာကျင်းလက်ကျမကြီးဆရာမတော်မရှိဘူးအမစစ်တပ်ကနေပြီးတော့ငိမ့်သားယူထားတဲ့ medical စာတင်ကြီးတယောက်ကနေပြီးတော့ကုသပေးနေတာပေါ့ဗျာဒီသက်သက်တပ်ပါနဲ့လမ်းပေါ်ရတယ်ဆိုလို့ရှိရင်ရှင်ကူကလူတွေလည်းမိစားရပေါ့ဗျာတော့ကိုယ်ကိုထွက်လာပြီးတော့ဗိတ်ကိုတက်လို့ရတယ်ကိုကအဲ့ရှင်ကူနဲ့ကျွန်းစုဆိုတဲ့ကရင်ရွာမြွာတော်တော်လေးကိုဒုက္ခပြနေတယ်ဆိုရအနေနဲ့ပေါ့ဤသူလူသားချက်ကိုပေါ့အရေးကြီးတဲ့ဟာလေးကိုကျမရင်းနဲ့လမ်းမဆက်သွေးရင်းနဲ့ပတ်သက်ပြီးအများဆုံးချပြပါလို့နိုင်ငံတော်သမ္မတကြီးနဲ့တကွဆက်ဆံရလူချင်းများများကိုပြင်ပြအပ်ပါတယ
်အခုတိုင်မြက်ကရင်ဖွင့်လာတာကိုလည်းတင်ပြချင်ပါတယ်ညောင်လေးပင်မျိုးကဒေသခံတဦးကသူတို့တွေကိုကောက်ခံတဲ့လျှက်စစ်မီတာ3ဆွဲကားတွေမှာကွာခြားမှုတွေရှိနေတာနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေကြားသည့်စစ်ဆေးပေးစီလိုတဲ့အကြောင်းကို RFA ကနေတဆင့်ရင်ဖွင့်လာပါတယ
်ကျွန်တော်မျိုးမှာရွှေဆိုင်ရင်ကုမ္ပဏီကနေတော့ကောက်တဲ့မီတာဈေးနေသားနဲ့မီတာပေါက်တွေကိုယူနစ်လာဖတ်တဲ့အချိန်မှာပုံမှန်ဖတ်မှုလားမဖတ်နိုင်နဲ့သူကမှန်းပြီးကောက်တယ်ဗျကောက်တော့မီတာပုံမှန်ရှိတဲ့ယူနစ်ကများပြီးတော့စာရွက်တဲ့ယူနစ်ကနည်းနေတယ်ဗျတို့ကျင်လာကျွန်တော်ဆောင်းအောင်ပါဆိုအခွန်တန်းပြီးသူပြောင်းနေတော့မဆောင်ဘူးဆောင်းတယ်ဒါပေမဲ့ကျွန်တော်တို့ရဲ့လတဲ့သုံးတဲ့ယူနစ်တွေတရားဝင်ကြတော့ပဲရှိရင်တရားရဲ့နှုံသားနေ35ကျပ်ဖြစ်တယ်ကျွန်တော်တို့က35ကျပ်သုံးတဲ့အတန်းသားတွေမှာပါတယ်တို့ကလာမဖတ်ပဲကျွန်တော်တို့တစ်ချိန်ကြီးမှာပေါင်းပြီးတော့မှယူနစ်3ကျတယ်4ကျတယ်ဆိုယူနစ်100ကျော်ပါတဲ့အတွက်50လုံးနဲ့ဆောင်ရလာတဲ့103နဲ့လူကယူနစ်300ဖြစ်သွားတယ်ဆိုတော့တင်းနည်းကို50ကျပါရင်ကျွန်တော်တို့တိကျနေနာလာကြကျွန်တော်တို့ညမတော့ရပ်ွက်ရဲ့အချမ်းမှရှိတဲ့တိတ်တော်များများမှအဲ့လိုယူနစ်ကွာတဲ့တက်နာတွေပြောနေတာတော့ကုမ္ပဏီကနေလို့တဦးဆိုရင်ဝယ်နှစ်ကုန်ကဏ္ဍမှာဆောင်ကြလိုက်လို့ဆယ်သိန်းဆောင်ရမယ်ဆိုမဆောင်ရင်တရားစွဲမယ်ပါညာစားတို့သတ်ဆောင်ရဲနောက်ပြီးတော့တဦးဆိုရင်ယူနစ်14000တော့ကွာနေတယ်ဗျယူနစ်100ကျော်ပါတဲ့အတွက်50လုံးနဲ့ဆောင်ရလို့ဖြစ်တယ်ဗျနောက်ပြီးတော့မီတာစာရွက်ကိုငွေသွင်းရမယ်23ရက်တင်ရမယ်ဗျာ23ရက်လို့ဟာဘုကတ်ပြီးလာပြီးတာမျိုးဒါမျိုးလည်းရှိရဗျာတောင်ကြီးတဲ့လူတွေကတိတိကျကျကြီးကြပ်ပြီးတော့လှုပ်ဆိတ်နေတယ်ဗော
ဒီတစ်ခါတင်ပြမှာကတော့ ARD တိုင်းကပါဝါခဲမမျိုးနဲ့ကျုံပြော်ကဥပဒေနဲ့မညီညွတ်တဲ့အင်းလုပ်ငန်းတွေအကြောင်းတာဝန်ရှိလူကြီးမင်းတွေသိစေလိုပါတယ်ဆိုပြီးဒေသခံတူဦးက RFA ရနေတဆင့်ရေဖွင့်လာပါတယ်နောက်ဆင့်ကြည့်ပါအောင်ရှင
်ဝါခဲမမျိုးနဲ့ရောင်ဦးကြီးကအုပ်စုကိုကျုံလို့ကြီးကဥပဒေနဲ့မညီညွတ်တဲ့အင်းလေးလုပ်ငန်းလေးကိုလည်းဒါတွေရဲ့မျိုးနဲ့ငါးဦးကြီးကတည်ရဲဒါကိုကျွန်တော်တို့ဒီဒီရဲတိုင်ရောတယ်အင်းသားကြီးမျိုးနဲ့ငါးဦးကြီးကာကွယ်ပေးတယ်ပြောမယ်ဆိုရင်အင်းသားကြီးတွေပဲလက်ရှိနေလုပ်နေတာပါအစိုးရဖွဲ့ဆိုတာဘာတစ်ခုမှကျွန်တော်တို့ဒေတာတွေမှာမရခဲ့ပါဘူး၈ရက်9လ2016မှာခရိုင်ငါးဦးကြီးမျိုးနဲ့ငါးဦးကြီးဒီအားကိုတရားစွဲဆိုပိုင်ခွင့်ထောင်ချပိုင်ခွင့်လုံးဝမရှိဘူးဆိုရဲစာချုပ်စာရမ်းမှာကျွန်တော်တို့မှထောက်ထားအပြည့်စုံရှိတယ်အင်းတကြီးကဒီလိုကြီးပါအောက်ချွေမှုဥစ္စာပေါ့အင်းသားကြီးရရင်၄၅ဦးကြီးရဲ့ပေါင်းပြီးတော့ဒါကိုတမတက်တဲ့အင်းသားကြီးရရင်ငွေများတရားနိုင်ပုံစံမျိုးလုပ်ပြီးတော့ဒီစပါတရားနေ့တစ်ချက်ခွဲလောက်အချိန်မှာကျွန်တော်တို့ဒီဘက်ကိုခြေလောင်းနေတဲ့စကမ်းလာပြီး389ခိုးမှုဆိုပြီးခြေလောင်းစကမ်းမှာဖန်ထားတယ်
ကချင်ပြည်နယ်ဘက်ကရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်ဖားကန့်ကြောက်စင်းတွင်ဒေတာကဂရေမော်ပတ်ဝန်းကျင်တဝိုက်ကမော်လုတ်ွက်တွေထဲမှာတရုတ်နိုင်ငံသားတွေကဆက်ရန်တရားတွေနဲ့လက်ဝက်ကြီးအုပ်လုတ်ကင်နေတာတွေကြောင့်တပိုင်တနိုင်လုတ်ကင်သူတွေနဲ့ဒေတာကန်တွေဒုက္ခခက်ခဲရောက်နေရတဲ့အကြောင်းကိုရှင်းပြပြောပြလာပါတယ်
။သာသာမျိုးပိုင်းပဲဒီဂရေမော်ဘက်မှာလုံရရှိတယ်ဟာတရုတ်တွေပေါ့ဆောက်ဆိုင်လောက်လုပ်တယ်ဆန်ကာမော်ဘက်မှာ3ဆိုင်လောက်လုပ်တယ်2ဆိုင်5ဆိုင်မှချန်တော့အကုန်လုံးဖူးပေါင်းပြီးတော့သူတို့အမြန်ကောင်းလို့လုပ်နေရပဲ ရုပ်တရားတော့ဒီမှာအကလောလောကြီးဥထားပဲပပိုးတန်းစီနေပဲဇပိုင်းတနိုင်နေတခုမှမရှိတော့ဘောစစ်တက်နဲ့ရဲနဲ့ဆောတော့သူတို့မှားပြီးတော့ဖယ်နေတာပဲဒါနဲ့နေရညာလူဝဲလဲတာဆက်ကမလဲဘူးဆက်ကမနာဘူးဒီမော်ဆိုင်မှာဆိုရင်တော့ပပိုးကြီးလေ200ကျော်ပါရှိမှာညစ်တဲ့ကားလေကားတော့ထောင်ချီတာပေါ့ခင်ဗျားကနောက်နည်းနည်းလာဆိုရင်တော့ကုန်လောက်တော့မနေဇပိုင်းတနိုင်ကသူတို့လောက်ွက်ကျင်းတဲ့ဟိုဝင်စားတယ်အဲ့မှာမိလို့ရရင်ရက်ခံရတယ်။သူကဒီမှာမူကြီးလို့ခေါ်တဲ့ဟိုကကချင်ဖွဲ့စည်းရှိရလေ။သူတို့လည်းကုန်ပြားငှားရတာပဲ။အော်ဒီလိုကရှားပွဲကနည်းနည်းခင်းနေတာပေါ့လေ။အရင်လိုတော့ပဲလွယ်ပါအောင်။လှုပ်လက်မဲ့တွေကတော့အားများလာပေါ့လေ။အောက်ပိုင်းလှုပ်လက်မဲ့ကရှိသမျှဒီမှာကုန်တက်လာတာများတယ်။ဒီမှာကြလည်းအစင်မပြေချောက်ဆိုတော့ဒီမှာပဲလုံးလိုက်ချာလဲနေကြတာပါ။ဘာမှရတော့ပြည့်စည်သွားပါပြီ။ကျန်တဲ့အားတွေထိန်းသိမ်းနိုင်တယ်၊ထိန်းသိမ်းနိုင်တော့ပုံပါပဲ။
တခိုင်ပြည်နယ်ကြောက်ဖြူခရိုင်စနဲမျိုးဝဒေသခံရေးလာတဲ့စာအုပ်လည်းတင်ပြမှာပါစနဲမျိုးဝမြားပိုင်ဘောလုံးကွင်းနဲ့ဈေးမြေနေရာတွေကိုအရင်ရက်ွက်အာဏာပိုင်တွေကအလွဲသုံးစားပြုထားတဲ့ကိစ္စနိုင်ငံတော်ကြီးကဲတွေသိရှိစစ်ဆေးပေးစေလိုပါတယ်ဆိုပြီးရှင်းပြလာပါတယ်ရှင
်ကျမတို့နေတဲ့စနဲမျိုးဆိုတာတခိုင်ပြည်နယ်ကြောက်ဖြူခရိုင်အတွင်းမှာရှိပြီးအရင်ကာလတုန်းကစံပြကြီးရွာကြီးတရွာဖြစ်ခဲ့ပါတယ်ကျမတို့စနဲမှာရဲစခန်းတိုက်နယ်ဆေးရုံစီပင်ဆေးလျှက်စစ်မီးစရန်စာစစ်ဌာနတွေရှိပါတယ်။စနဲမျိုးဟာကြောက်ဖြူရန်ကုန်လမ်းမပေါ်မှာရှိပြီးကားဂိတ်တွေပါရှိပါတယ်။စနဲတိုင်နယ်မှာကြေးရွာပေါင်း54ရွာရှိတာကြောင့်အယောင်းဝယ်နဲ့အတော့ကိုစီကားပါတယ်။ဒါကြောင့်2015ခုနှစ်မှာရက်ကွက်5ခုသတ်မှတ်ပြီးနိုင်ငံတော်အစိုးရကစနဲမျိုးအဖြစ်သတ်မှတ်ခဲ့ပါတယ်။လွန်ခဲ့တဲ့15နှစ်လောက်ကစပြီးနာအဖနာဝတခင်မှာရက်ကွက်ဥက္ကဋ္ဌလုပ်ခဲ့ကြသူတွေဟာစနဲမျိုးဘောလုံးကွင်းကိုတယ်လီဖုန်းရုံးဆောက်စာကြည့်တိုက်ဆောက်လူနေအိမ်တွေဈေးဆိုင်တွေကားဂိတ်တွေဆောက်ပြီးကိုကျိုးရှာပစ်လိုက်တာကြောင့်အခုတော့ဘောလုံးကွင်းကပျက်စီးကွယ်ပြောက်ခဲ့ပါပြီ။ကျောင်းသားနဲ့လူငယ်တွေလည်းဘောလုံးမကန်ကြရတော့ပါဘူး။စနဲမျိုးကနေပြီးတော့နိုင်ငံကုံဆောင်ဗိုလ်လီဘောအားကစားသမား2ဦးထူးချွန်စွာပေါ်ပေါက်ခဲ့ပူပါတယ်။ပညာတတ်တွေလည်းမြောင်များစွာပေါ်ထွန်းခဲ့ပါတယ်။ကျောင်းသားနဲ့လူငယ်တွေဒီဘောလုံးကွင်းကိုအသုံးမပြုကြရတော့တဲ့အတွက်နေ့တစ်ခုလုံးအလွန်နစ်နာတဲ့အပြင်ဈေးနေရာနဲ့အားကစားကွင်းမြေနေရာတို့ကိုလည်းအနာပိုင်မိသားစုတွေပိုင်ဆိုင်ပြီးတော့အိမ်နေဆောက်လုပ်ပြီးအမြဲနေထိုင်ကြတဲ့သူတွေပေါ်ပေါက်လာတဲ့အတွက်ကျူးကျော်ရက်ကွက်သပွဲဖြစ်နေကြတာလည်းကြားပြီးဖြစ်ပါတယ်။အများပိုင်ဘောလုံးကွင်းနဲ့ဈေးမြေကိုရောင်းကျင်တဲ့သူကိုရောင်းနေအိမ်နဲ့ဈေးဆိုင်ဆိုတာတွေလည်းဆောက်ကျင်တယ်လို့ဆောက်ဖြစ်နေကြပါတယ်။ဘောလုံးကွင်းနဲ့ဈေးကိုကျူးကျော်နေကြတဲ့ကိစ္စကိုစနဲမျိုးသားတွေအနေနဲ့ဘလို့မှဖြေရှင်းလို့မနိုင်တော့ပါဘူး။ဒီလိုအစဉ်လာကောင်းခဲ့တဲ့စနဲမျိုးဘောလုံးကွင်းနဲ့စီပင်တရားဈေးပိုင်တဲ့နေမြေကျူးကျော်ကိစ္စရွက်တွေကိုနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နေဆက်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှိန်တို့အစုပေါင်းပြီးအမြန်ဆုံးဖြည့်ရှင်းပေးနိုင်မှုအတွက် RFA ကတဆင့်တင်ပြလိုက်ရပါတယ်ရှင်
။ဒီတစ်ပတ် RFA တောတက်ရှင်ပေးစာပြန်စာခဏကိုတိစားနဲ့ပဲရနာခွင့်ပြုပါရှင်။နောက်ဆက်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။